ောက်တော့လူငယ်တွေနဲ့ပညာရေးပြီးတော့အဲ့ဒီကနေထွက်လာတဲ့အလုတ်ကန်အခွင့်အလန်းဆိုတာကိုကျွန်တော်ဆွေးနွေးပြရစီကဗတ်ဗန်ကအစီရင်ခံစာတစ်စောင်ထွက်တာကိုတွေ့ကြမှာပါမြန်မာပြည်ရဲ့ပညာရေးကနေပြီးတော့ထွက်လာတဲ့ရလဒ်တွေဟာအလုတ်ကန်တွေအတွက်အချက်နှစ်ချက်အရေးကြီးဆုံးဖြစ်တဲ့ဘုသူတရဲ့ကျွမ်းကျင်မှုရဲ့အဲ့ဒီနှမျိုးကိုကောင်းအောင်ပြည့်ဝအောင်မတင်ပေးနိုင်ခဲ့ဘူးလို့အစီရင်ခံစာထွက်လာပါတယ်ဒါဟာနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ကဗတ်ဗန်ရဲ့အစီရင်ခံစာပါသူတို့ရဲ့စစ်တမ်းမှာ80ရာခိုင်နှုန်းကျော်သောလူငယ်များဟာအဲ့ဒီအလုတ်ကန်အတွက်တကယ်လိုအပ်တဲ့ဘုသူတနဲ့ကျွမ်းကျင်မှုကိုမပေးနိုင်ဘူးလို့ပြောပါတယ်အဲ့ဒီတော့ဘာကြောင့်လဲတွေးကြည့်ပါတယ်ပြီးတော့လိုက်ပြီးတော့မေးကြည့်ပါတယ်လူငယ်တွေအတွက်ကျွမ်းကျင်မှုဆိုင်ရာသင်တန်းတွေပေးနေတဲ့ဆရာမကြီးတယောက်ကအခုလိုပြောပြပါတယ်သူသတိထားမိတာကတော့အဲ့ဒီလူငယ်တွေမှာအာယုံစိုက်မှုနဲ့ဇွဲနဲနေတာကိုတွေ့ရပါတယ်တဲ့သူတို့ကအလွယ်တကူနဲ့လက်လျှော့ကျင်တယ်သင်တန်းတစ်ခုကိုတက်ပြီးသွားရင်အဲ့ဒါကိုသူတို့တက်ပြီးလို့ထင်နေတယ်လက်တွေ့ရတကယ်ကြတော့မလုပ်ရသေးပါဘူးတဲ့အဲ့တော့အလုတ်ခွင်ရဲ့စာမေးပွဲတွေမှာအလုတ်ခွင်ဝင်ဖို့အင်တာဗျူးတွေမှာသူတို့ကလက်မှတ်တွေယူလာပြီးတော့ပြတာပဲဖြစ်နေတယ်တဲ့လက်တွေ့ကြတော့တကယ်လုတ်ကြတဲ့အခါမှာကောင်းကောင်းလုံနိုင်တဲ့လူနေသွားတာကိုတွေ့ရပါတယ်တဲ့စိတ်တွေထွေပြားနေကြတယ်သူတို့တင်ခဲ့တဲ့စာတွေကိုပြန်မေးတဲ့အခါမှာတိတလူလူနဲ့ငုတ်တုတ်ကြီးကြည့်နေကြတာကိုတွေ့ရပါတယ်တဲ့ကဲအဲ့ဒီပြဿနာအတွက်ကျွန်တော်တို့ဆက်ပြီးတော့စဉ်းစားကြည့်မယ်ဆိုရင်ခုနကအစီရင်ခံစာမှာဘာပါတယ်လဲဆိုတော့ကိုရတဲ့ဘွဲနဲ့အလုံနဲ့အဆက်ဆက်မရှိတာလဲပါနေတယ်လို့ပြောကြပါတယ်အဲ့တော့ကျွန်တော်တို့ဒီကိစ္စအတွက်လေးနေတဲ့သူတွေရဲ့တွေးဆချက်တွေလေ့လာချက်တွေကိုကြည့်ပါကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့တိုင်းပြည်တစ်ခုလုံးရဲ့ပြည်တွင်းထုတ်ကုန်အားလုံးရဲ့၄ရာခိုင်နှုန်းလောက်ပဲနိုင်ငံသားကိုတင်ပို့နိုင်တာပါဒီအချိုးအစားဟာတော်တော်ကိုအားမရစရာဖြစ်ပါတယ်အဲ့တော့လုပ်ငန်းရှင်တွေနဲ့အစိုးရနဲ့ပေါင်းပြီးတော့လက်တွေ့အသုံးဝင်တဲ့ပညာရေးစနစ်တစ်ခုကိုဖန်တီးသင့်ပြီလို့ထောက်ပြကြပါတယ်အဲ့တော့အလုတ်ခွင်ထဲမှာဘာတွေလုံနေလဲဆိုတာကိုကြောင်းမှသင်ရမယ်အဲ့ဒီသင်ပုံသင်နည်းကိုလည်းတစ်ဆက်တည်းဆက်ပြီးတော့တွေးကြပါတယ်ကျွန်တော်တို့တွေအိန္ဒိယနိုင်ငံနဲ့ရှင်လိုက်ရင်အမတာနောက်ကျနေပြီဆိုတာကိုထောက်ပြနေကြတာပါအဲ့တော့ပူးတွဲသင်တန်းတွေလိုပါတယ်တဲ့ကျောင်းတွေမှာသင်ပေးတာဟာအလုတ်ခွင်အတွက်တကယ်အသုံးဝင်မဲ့ပညာတွေကိုသင်ကြမယ်ဆိုရင်အဲ့ဒီလိုလုပ်ငန်းခွင်ကိုစီမှာတကယ်လိုနေတဲ့အသိပညာတွေကျွမ်းကျင်မှုတွေအဲ့ဒီနှစ်မျိုးအတွက်ကိုเจ้าနေကိုတင်ယွညွန်းနှံဝိုင်းပြီးတော့အကြံပေးရပါလိမ့်မယ်တဲ့ပြီးတော့မှအဲ့ဒါတွေကိုတင်ပုံတင်နည်းကိုလည်းတကယ်လုပ်ငန်းထဲမှာအောင်မြင်နေတဲ့သူတွေကဝိုင်းကူရပါမယ်တဲ့အဲ့ဒီလိုထောက်ပြကြတဲ့အခါမှာဒီလိုအကျိုးရှိတဲ့တင်နှန်းတွေကိုရှောင်လို့မရအောင်မလုပ်ဘူးဆိုတာမျိုးမရှိအောင်လို့ကြက်မှတ်တင်ပါတယ်တဲ့ဒီတိုင်းပြည်မှာအခွန်ရှောင်လို့ရတဲ့စနစ်မျိုးကအစပေါ့ကျွန်တော်တို့စီမှာအကျင့်ပြတ်သွားပြီးတော့ရလတ်ကိုမှန်မှန်ကန်ကန်လိုချင်ရင်တကယ်အစောကြီးတဲ့ကမှန်ကန်တဲ့ပြင်ဆင်မှုတွေမခိုတန်းမကတ်တန်းအလုတ်ကောဒီတိုင်းပြည်အတွက်ပေးဆက်ရမယ့်တင် जा မှုတွေရောလုံနေတယ်ဆိုတာကိုပြောပါတယ်အခုပညာရေးနဲ့ပတ်သက်ရင်သတိထားမိကြမှာပါဥရောပသမဂ္ဂကနေပြီးတော့မြန်မာနိုင်ငံရဲ့ပညာရေးအတွက်အမေရိကန်ဒေါ်လာလှူဒါန်းငွေရတန်း300နီးပါးတွေ့ရပါတယ်ဒါကကျွမ်းကျင်တဲ့ပညာရှင်တွေကိုမေးကြည့်တဲ့အခါမှာအပြောင်းအလဲကိုတော်တော်လေးကိုလှုပ်လို့ရတဲ့ပမာဏပါလို့ပြောကြပါတယ်အဲ့လိုအမျိုးအချိန်မှာဘာတွေပြောင်းလဲကြမှာလဲဒီငွေတွေကိုဘလို့သုံးကြမှာလဲဆိုတာကတော့တကယ်ကို policy ခေါ်တဲ့မူဝါဒရေးဆွဲနိုင်သူတွေအတွက်ခေါင်းခဲစရာလည်းဖြစ်နေပါလိမ့်မယ်ဝေဖန်ထောက်ပြခြင်းသူတွေအတွက်လည်းအင်မတန်မှစိတ်အားထက်သန်နေတဲ့အကြောင်းအရာဖြစ်နေပါပြီအဲ့တော့ပညာရေးဘက်ကိုပြန်ကြည့်လိုက်တော့ဝန်ကြီးဌာနကိုကြည့်မယ်ဆိုရင်အဲ့ဒီဝန်ကြီးရုံးမှာအဓိကဒီကနေ့ကြုံနေတဲ့ပြဿနာတိုးတိမို့လူပြောများနေတဲ့ကိစ္စကိုပြန်ကြည့်တဲ့အခါမှာเจ้าနေမှာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဟောပြောမှုတွေပို့ချမှုတွေအပြင်ကလာပြီးတော့လာပြီးတော့ဟောကြားပြောကြမယ့်ပညာရှင်တွေကိုကန့်တတ်ချုပ်ချယ်တဲ့ထုတ်ပြန်ချက်ကိုများမကြာမီကအားလုံးကြားသိကြကြမှာပါအဲ့ဒီတော့တခဲတက္ကသိုလ်တွေရဲ့သဘောတရားနဲ့တော့လုံလုံလည်လည်ဆန့်ကျင်နေတာပါတက္ကသိုလ်ကျောင်းသားဆိုတာဟာကိုယ်ပိုင်တွေးခေါ်မျှော်မြင်ဆုံးဖြတ်နိုင်ပြီဆိုတဲ့အသက်အရွယ်ပြီးတော့သူတို့ရဲ့ဉာဏ်ပညာရှိပြီလို့ကျွန်တော်တို့သတ်မှတ်ပေးကြရပါတယ်ဒါကြောင့်ကဘာကျော်တက္ကသိုလ်တွေဟောဒီလောကကြီးကိုဥဆောင်နေကြတဲ့နိုင်ငံတွေမှာရှိတဲ့တက္ကသိုလ်တွေမှာပညာရေးလှလခွင့်မှာအကြောင်းအရာပေါင်းစုံဝါဒပေါင်းစုံဆွေးနွေးချက်ပေါင်းစုံနဲ့ဝေစာမြိုင်ဆိုင်နေတဲ့အချိန်ကျွန်တော်တို့စီမှာကန့်တတ်မှုတွေအင်မတန်များတော့ဒါဝိုင်းပြီးတော့ကန့်ကွက်လိုက်ကြတဲ့အခါမှာတော်တော်ကြီးကိုလှုပ်လှုပ်ရှားရှားဖြစ်သွားပြီးတော့မှပြင်းပြင်းထန်ထန်ပြင်ဆင်ခိုင်းတဲ့အချိန်ကျမှပြန်ပြီးတော့ပြင်ဆင်ချက်ထွက်လာတယ်အဲဒီလိုမဟုတ်ဘူးဆိုတဲ့အတိတ်ပဲပြန်ရောက်သွားတာပေါ့ပထမထုတ်ပြန်ချက်ကိုဒီစာနဲ့ဒီထုတ်ပြန်ချက်နဲ့ပယ်ဖြတ်လိုက်တယ်ဆိုတာမျိုးဖြစ်လာပါတယ်အဲ့ဒီတော့ဒါတိတ်အရေးကြီးတဲ့အချက်ဖြစ်တဲ့အစင်းမြင့်ပညာရေးအထက်တန်းပညာရေးမှာဒီလိုကန့်သတ်ချုပ်ချယ်မှုတွေရှိနေခြင်းဟာတကယ်လုပ်ငန်းခွင်ထဲဝင်ကြတဲ့အခါအတွေးခေါ်အမျှော်မြင်အစအသည့်တရားတွေကိုစီ ဘလို့ပါသွားမလဲဆိုတဲ့ပြဿနာပါဒီတော့ပညာရေးမူဝါဒတွေရေးဆွဲတွေအကောင့်ထဲပေါ်နေတဲ့ပြီးတော့အုတ်ချုပ်ရေးရန်တရားပညာရေးနဲ့ဆိုင်တဲ့အုတ်ချုပ်ရေးရန်တရားမှာပါနေတဲ့အဲ့ဒီလူတွေပေါ့ဘလို့လူတွေပါနေတာလဲအဲ့ဒီရန်တရားတွေမှာဘလို့လူတွေပါနေလဲဆိုတာတော်တော်စဉ်းစားကြပါအေးလေကျွန်တော်လဲလူငယ်တွေအကြောင်းပြောရင်ပြောရင်ညလူကြီးတွေအကြောင်းဘလို့ပါသွားပါလိမ့်ဗျာ